ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ကူထဲမှာသတင်းနှစ်ပတ်ကြာပိတ်မိနေတဲ့ထိုင်းကျောင်းသားလေးတွေနဲ့သူတို့နှီးပြကိုကဲထုတ်နိုင်ရေးအတွက်ထိုင်းအာဏာပိုင်တွေနီးလန်းအမျိုးမျိုးနဲ့စဉ်းစားနေရမှာရေအောက်ထဲလေမှုတ်ထားတဲ့ပိုင်လုံးကြီးတစ်ခုသွဲတန်းပြီးကဲထုတ်ရေးပဲဖြစ်ပါတယ်။ကဲဆယ်ရေးအစီအစဉ်ဆမဲ့အချိန်ကိုအတိအကျမကြေညာသေးပေမဲ့လာမယ့်ရက်ထဲတကြော့ပြန်မိုးသီးထန်မလာခင်မှာလုတ်ဆောင်နိုင်ဖို့ဆိုင်းပြင်းနေကြတာပါ။နောက်ဆုံးတည်ထားရတဲ့အခြေအနေတွေကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
ဇွန်လ23ရက်နေ့ကလေးကမဲဆိုင်ကူရဲထိုင်းကျောင်းသားငယ်12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြတို့ပိတ်မိနေကြတာအခုဆို15ရက်ကျော်လာပြီဖြစ်ပါတယ်။သူတို့ကိုကယ်ထုတ်နိုင်ဖို့အတွက်စေတနာဝန်ထမ်းရေငုပ်ကျွမ်းကျင်သူအဖွဲ့ကြီး2ဖွဲ့စနေညနဲ့တနင်္ဂနွေမနက်မှာရောက်လာဖို့ရှိတာကြောင့်အာဏာပိုင်တွေစောင့်ဆိုင်းနေကြပြီးရေငုပ်သမားတွေလူစုံတာနဲ့ကလေးတွေကိုကယ်ထုတ်ရေးလုပ်ငန်းစဉ်တွေစတင်မှာဖြစ်ကြောင်းချင်းရန်ခရိုင်အုပ်ချုပ်ရေးမှူးနရွန်ဆတ်ကပြောပါတယ
်။ We try to set a plan that the best plan.We can bring them out and
clearly get ထုတ်မဲ့အစီအစဉ်တရားချမှတ်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်။အကောင်းဆုံးဒီကတော့သူတို့ကို Android အနည်းဆုံးနဲ့ကဲထုတ်လာနိုင်မဲ့အစီအစဉ်မျိုးပဲဖြစ်ပါတယ
်။ဒီသတင်းပတ်ကုံကဆလို့နောက်ထပ်မိုးသေးထန်လာတော့မဲ့အခြေအနေရှိတာကြောင့် clear တွေကိုကဲထုတ်ဖို့ပိုပြီးခက်ခဲသွားနိုင်တဲ့အတွက်ရာသီဥတုဆိုးရွားမလာခင်မှာဂူတွေကနေကဲထုတ်ဖို့လိုတယ်လို့ကျွမ်းကျင်သူတွေကထိုင်းအာဏာပိုင်တွေကိုအကြံပေးထားတာပါ။အဲ့လိုမှမဟုတ်ရင်ကယ်ဆယ်ရေးလုပ်ငန်းဟာပိုပြီးအချိန်ကျန့်ကြာသွားနိုင်တယ်လို့ကလေးတွေအတွက်စိတ်ဓာတ်ပိုင်းဆိုင်ရာထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။စနေညတကောင်အချိန်ကစပြီးမဲဆိုင်ကူပတ်ဝန်းကျင်တဝိုက်မှာထိုင်းလုံညုံရေးတပ်ဖွဲ့ကဂူအဝင်ဝပေါက်တွေကိုတာလဘတ်တွေနဲ့နှစ်ထပ်ကာယံပြီးလုံညုံရေးတိုးမြှင့်လိုက်တယ်လို့မတော်ရဆိုတဲ့ကန့်သက်ဧရိယာကိုလည်းတိုးမြှင့်လိုက်ပါတယ်။ရာနဲ့ကြည့်တဲ့သတင်းသမားတွေကတော့အချိန်တွေထူးလာမလားဆိုပြီးစောင့်ဆိုင်နေကြပေမဲ့အာယုံတက်လာတဲ့အချိန်ထိထူးခြားမှုတစ်စုံတစ်ရာမပြားသေးတာကိုမဲဆိုင်ကူတဝိုက်ကနေဓာတ်ရိုက်ထုတ်လွှင့်ချက်တွေမှာတွေ့ရပါတယ်။လိုင်ကူတဲကနေရင်ငုပ်ပြီးကဲထုတ်မဲ့အစီအစဉ်ကိုတော့အခြားနီလန်းမရှိမှသာဒီနီလန်းကိုသုံးသင့်တယ်လို့လိုင်ကူအတွင်းကဲဆယ်ရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေပါတယ်။အတွေ့အကြုံမရှိတဲ့လူတွေရင်ငုပ်ဝတ်စုံသုံးတာကအန္တရာယ်များတယ်လို့သူတို့ကပြောနေတာပါ။မဲဆိုင်ကူကဲဆယ်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စာတပါနစ်ကသူတို့လှုပ်ဆောင်ဖို့စဉ်းစားရတဲ့အစီအစဉ်တစ်ခုကိုလည်းရှင်းပြပါတယ
်။ Giant Canvas Laminated Tube That will be
inserted into the cave via like the sealed dive team and set up and when it is campus ha attat ne athu pyu lut thar de pipe long go ye de athu tat phawin ni ga gure phyet twae twan pi bi so ran ne ai pipe the le mhout twin lai ba me a ra so ye pipe long ji ga a chin 28 lat ma law phit twa ma ba ai pipe the ga phyet pi lo khle re go kae thaut da myo phit phit thro si a sa ataw po da myo phit phit lou nai ma me khle re yin gouk sia ma lo ro ba u
da ba me di sin sa chak ga lat twi ma a sin pye ba ma la so da tan da ya phit ni ja ba de လိုင်ကူတဲကရေဝင်နေတဲ့လမ်းကြောင်းဟာအချိုးအကွေ့အလင်းအကောက်တွေရှိနေတယ်လို့တချို့နေရာတွေမှာကျင်းမြောင်းနေတာကြောင့်ဖြစ်ပါတယ်။ဂူတဲပိတ်မိနေတဲ့ထိုင်းကလေးငယ်တွေဟာကျန်းမာရေးကောင်းမွန်နေပြီးရေငုပ်လေ့ကျင့်နေကြတယ်လို့ရေငုပ်ဝတ်စုံနဲ့ဘယ်လိုအသက်ရှူရမလဲဆိုတာလေ့ကျင့်နေတယ်လို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။မဲဆိုင်ဂူတဲပိတ်မိနေတဲ့ထိုင်းကျောင်းသားနဲ့သူတို့နှီးပြကိုကဲထုတ်နိုင်ရေးကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်တွေပေါ်ကနေဂူပေါက်တွေကိုလိုက်လံရှာဖွေခဲ့ရမှာကလေးတွေနဲ့အနည်းဆုံးမီတာ4-500အကွာကဂူအောက်တစ်ခုကိုတောက်ကြံနေကရှာတွေ့ခဲ့ပါတယ်။အဲ့ဒီဂူပေါက်ကနေဂူအောက်ရေရှိတဲ့နေရာကိုတွေ့နေရတယ်လို့ထိုင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးကြပါတယ်။ထိုင်းရဲဘူချုပ်ကြီးမစ္စတာဆူချတ်ဦးဆောင်တဲ့အဖွဲ့ကထမ်လွန်နန်နွမ်းကြောက်တောင်ပေါ်ကဂူပေါက်တွေကိုရှာဖွေရမှာကလေးတွေနဲ့အနည်းဆုံးရောက်နိုင်တဲ့အဲ့ဒီဂူပေါက်ကိုတွေ့ခဲ့ရတာဖြစ်ကြောင်းထိုင်းသတင်းတစ်ခုမှာဖော်ပြထားပါတယ်။ထိုင်းရဲအထူးတပ်ဖွဲ့ကတဆင့်သူတို့မိဘတွေထံကလေးတွေပြေးပို့လိုက်တဲ့စာထဲမှာတော့သူတို့မိသားစုမောင်နှမတွေကိုတရိယာကြောင်းမိဘတွေကိုချစ်ကြောင်းသူတို့ပြန်ထွက်လာတဲ့အခါစားကျင်တဲ့အစားအသောက်တွေကိုလုံကျွေးဖို့ကိုလည်းတောင်းဆိုထားပါတယ်။တောဝက်ဘောလုံးအသင်းအဖွဲ့ဝင်ကလေးငယ်12ဦးနဲ့အတူဂူတဲပိတ်မိနေတဲ့အသက်25နှစ်အရွယ်နီးပြားကတော့ကလေးတွေကိုကောင်းမွန်စွာသူဆောက်ရှောက်သွားမယ်အကြောင်းဂတိပေးပြောဆိုသလိုအခုလိုဂူတဲပိတ်မိရတဲ့ဖြစ်ရက်အတွက်တောင်းပန်ကြောင်းကိုလည်းထိုင်းဘာသာနဲ့သူရေးထားတဲ့စာမှာဖော်ပြထားပါတယ်ခင်ဗျာ။